ညမာကိုအမှုဖွင့်တိုင်ကြားချက်နဲ့ပတ်သက်လို့ICJ တရားရုံးအနေနဲ့အပေဖြတ်ပေးဖို့ဆိုတဲ့တောင်းဆိုချက်အပါအဝင်နိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဒီဇင်ဘာလ12ရက်နေ့ကနောက်ဆုံးလျှောက်လဲချက်တွေကတော့ ICJ တရားသူကြီးတွေလက်ခံစဉ်းစားဖို့အတွက်ထိရောက်လွှမ်းမှုနိုင်မှုမရှိခဲ့ဘူးလို့နိုင်ငံတကာဥပဒေပညာရှင် Trinity College ဥပဒေဘာသာရပ်ဌာနလက်ထောက်ပါမောက်ခဖြစ်တဲ့မစ္စတာဘာကန်နဲ့မယင်ချင်းနိုင်လို့စကိုက်ကနေတည်တဲ့ဆက်သွယ်နည်းမြန်းချက်ကိုနားဆင်ကြရအောင်ပါရှင်
So can you tell us how do you feel
ICJ တရားရုံးကျမ်းစာပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အပိတ်ရှောင်တဲ့ချက်ကိုဘယ်လိုမြင်လဲရှင်
So we had three days of hearings this week and as you said today Myanmar had the last word
ဒီနေ့မှာတွင်လုံးရကြာကျမ်းစာပွဲပြုလုပ်ခဲ့တဲ့နေရာမှာဒီနေ့မြန်မာဘက်ကဒုတိယကြိမ်နဲ့လဲရှောင်းလဲချက်လုပ်ပါတယ်။မိဘကိုဖိအားမယ်ဆိုရင်ဒေါက်ဆတ်စုကြည်အပြည့်အစုံရှောင်းလဲချက်အတူတူသဘောမျိုးပဲတင်ပြသွားတာပါ။အဲဒီမှာအချက်နှစ်ချက်ကိုပဲသူကတင်ပြခဲ့ပါတယ်။ပထမတစ်ချက်က ICJ တရားရုံးကနေမြန်မာအမှုကိုပယ်ဖြတ်ပေးဖို့ဖြစ်ပါတယ်။ဒီနေရာမှာကျွန်တော်သေချာပြောနိုင်တာကတော့သူပြောသလိုတရားရုံးကအမှုကိုပယ်ဖြတ်ပေးဖို့ဆိုတာဖြစ်လာလိမ့်မှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့အခုကြားနာတဲ့ကိစ္စကဒါပြတိမဆောင်ချက်ဒီချမှတ်ပေးဖို့ဖြစ်ပါတယ်ဒီချက်ကိုလည်းခမရဘက်ကတောင်းဆိုကြတာဖြစ်ပါတယ်ဒီမှာကလူမျိုးတွေတပ်ဖြတ်မှုတားဆီးပြပေးရေးစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုစီရင်ဖို့နှစ်များစွာကြာမှာဖြစ်တဲ့အတွက်လောလောဆယ်အခြေအနေတွေအခုထပ်ပိုပြီးစိုးရွားမသွားအောင်ထိန်းချုပ်တဲ့အနေနဲ့အရေးပေါ်ကြေညာချက်အမိန့်မျိုးထုတ်ပြန်ပေးဖို့ဖြစ်ပါတယ်ဒါကြောင့်တော့ဆန်းစုကြည်တောင်းဆိုသလိုမျိုးတရားရုံးကနေမြန်မာကိုကြားဖြတ်စီမံဆောင်ရွက်ချက်အတွက်မိန့်ချမှတ်ပေးဖို့ရှောက်ထားချက်ကိုပယ်ဖြတ်ပေးပါဆိုတဲ့အချက်ကမဖြစ်နိုင်ပါဘူးနောက်တစ်ချက်ကတော့ဒီယူနစ်ပြောသွားတဲ့အထက်မှာလင်းနဲ့ထောက်ပြခဲ့တဲ့အချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာအရင်အတိတ်ကအခြေအနေတွေဘယ်လိုပဲဖြစ်ခဲ့ဖြစ်ခဲ့အခုတော့အခြေအနေတွေပြန်ပြီးကောင်းမွန်လာနေပြီလို့ဆိုပါတယ်ပြန်လည်ရင်သားစီအစည်းအဝေးကောင်းဆယ်ပေါ်နေတာဒေါက်တာစုကြည်လုံးဝသုံးလုံးမသွားတဲ့ဝန်ကြီးတွေနဲ့ပြန်ရင်အခြေအနေတွေဖန်ပြီးပေးနေတာစတဲ့အပြူသဘောဆောင်တဲ့အခြေအနေတွေကိုသူကပြောသွားပါတယ်အခြေအနေကြီးကောင်းလာပြီဖြစ်တဲ့အတွက်ကိုယ်ရည်ရအနေနဲ့အိမ်မှာမရှိတော့ဘူးအရေးပေါ်အခြေအနေမျိုးဆိုတာမရှိတော့တဲ့အတွက်ဈာပြစီမံဆောင်ရွက်ချက်ဆိုတာမျိုးမလိုအပ်ဘူးလို့ဒေါက်တာစုကြည်ကခုခံချိန်ပါခဲ့တာပါဒါပေမဲ့ဈာပြစီမံဆောင်ရွက်ချက်များအရေးပေါ်ထုတ်ပြန်ပေးဖို့အတွက်ပြီးသက်အနေနဲ့တစ်ဖက်ကရှောင်လဲတင်ပြထားချက်ကိုတကယ်တမ်းစဉ်းစားဆုံးဖြတ်ရမယ်တရားသူကြီးရေပေါ်ဒေါက်တာစုကြည်ရဲ့ခုခံချိန်ပါချက်တွေလွှမ်းမိုးမှာမဟုတ်ပါဘူ
း So let's talk about prima facie
ဒီနေ့တင်တာက prima facie jurisdiction ဆိုတဲ့တရားရုံးကဥပဒေကြောင့်ရစီရင်ပိုင်ခွင့်ရှိမရှိသုံးဖြတ်ပေးဖို့အချက်ကိုအဓိကအပြန်နဲ့ရှောက်လဲကြတဲ့အခါမှာမြန်မာဘက်ကဥပဒေပညာရှင်တဦးဖြစ်တဲ့ Mr. Christopher ကအဓိကဖြေပါတဲ့အချက်ကဂမ်ဘီယာဟာ OIC ရဲ့တဆင့်ငံအဖြစ်တရားဆွဲတာဖြစ်တဲ့ဒါကြောင့်လူမျိုးတုံးတစ်ပြည့်မှုစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့ OIC ကိုစားပြုပြီးတော့ဂမ်ဘီယာဘက်ကတရားဆွဲတာကိုမြန်မာဘက်ကတရားပြန်အဖြစ်သတ်မှတ်တုံ့ပြန်ဖို့မလိုဘူးကျနော်ဖြစ်ပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲရှင
် Well I have to say I was
အမေဒီနေရာမှာကျွန်တော်မဖြစ်မနေကြောကျင်တာကအမဆူရဘက်ကဒီခုခံချိပါချက်အတွက်အချိန်နဲ့အများကြီးသုံးခဲ့တာကိုတကယ်ပဲအာဝမ်းမိပါတယ်ဒီချက်ကအတော်လေးကိုလွှဲချော်နေတာပါဒီနေ့ကလေးနဲ့ထားပြီးကန့်ကွက်ရမယ်အချက်ဖို့ဘူးလို့ကျွန်တော်မြင်ပါတယ် OCS ကမြေပူပေါင်းဆောင်ရည်အဖွဲ့ရဲ့သုံးချက်ချက်နဲ့အဖွဲ့ကိုကိုစားပြုပြီးဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာမြန်မာနိုင်ငံကိုလူမျိုးတွေတပ်ဖြတ်မှုစာချုပ်ချိုးဖောက်မှုနဲ့တရားစွဲခဲ့တဲ့အချက်ကမှန်ပါတယ်။ဒါနဲ့ပတ်သက်လို့သိရသလောက်ဆိုရင် OIC အစည်းအဝေးမှာဂမ်ဘီယာဘက်ကသူတို့နိုင်ငံအနေနဲ့ဒီကိစ္စကိုဆောင်ရွက်ဖို့စိတ်ဝင်စားကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒီချက်ကိုဘာမှအငြင်းဖော်စရာမရှိပါဘူး။ဒါပေမဲ့ OIC နဲ့ပတ်သက်တဲ့အချက်ကိုကင်ပြီးဂမ်ဘီယာက OIC ရဲ့အင်္ဂါအစိတ်ပိုင်းတစ်ခုဒါမှမဟုတ်အစ်င့်ငံအဖြစ်တရားစွဲတာဖြစ်တယ်ဆိုတဲ့အချက်နဲ့ခုကခြေပါတာကပေါ်ပြက်နေတယ်လို့ကျွန်တော်မြင်ပါတယ်။ဂမ်ဘီယာနိုင်ငံအတွက်တခြားနိုင်ငံတွေနဲ့နိုင်ငံသားဖွဲ့စည်းတွေစီကနေစိတ်သက်ပိုင်းဆိုင်ရာကိုကြီးဆိုင်ရာဥပဒေပိုင်းဆိုင်ရာအကူအညီတွေလက်ခံတာပြဿနာမဟုတ်ပါဘူး။ ဒီချက်က ICJ တရားရုံးရဲ့စင်ရက်ဒါမှမဟုတ်တရားရုံးပြဋ္ဌာန်းချက်တွေနဲ့ဘာမှမပတ်သက်ပါဘူး။ဒါကြောင့်ဂမ်ဘီယာက OIC နဲ့ပတ်သက်နေတယ်ဆိုတဲ့အချက်ကပြဿနာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။မြန်မာဘက်ကဥယျာဉ်ပညာရှင်တွေနဲ့ဒီခြေပါချက်နဲ့ပတ်သက်လို့ဥယျာဉ်လုံထုံးလုံးကြီးနဲ့အညီထောက်ပြနိုင်တယ်လို့ရှိရပါဘူး။အဓိကသောချက်ကဒီမှုရဲ့နောက်ကွယ်ကအကြောင်းအရာတွေကဘာတွေလဲ။တရားစွဲနိုင်ငံတွေကအကြောင်းရင်းတွေကဘာတွေလဲဆိုတာကိုကြည့်ဖို့ ICJ တရားရုံးရဲ့အလုပ်မဟုတ်ပါဘူး ICJ တရားရုံးမှာနိုင်ငံအချင်းချင်းရေကြောင်းဆိုင်ရာတခြားနယ်နိမိတ်ဆိုင်ရာအငင်းဖောက်မှုတွေကိုခိုင်တွယ်ကြားနာနေတဲ့အမှုတွေအများကြီးရှိနေတာပါတချို့မှုတွေမှာဆိုရင်နိုင်ငံခြားရေနံကုမ္ပဏီတွေကနောက်ကကနေပါဝင်ပတ်သက်နေတယ်ဆိုတဲ့သွေးဆွဲချက်မျိုးတွေလည်းရှိပါတယ်ဒါကြောင့်တရားစွဲတဲ့နိုင်ငံဘက်က ICJ တရားရုံးမှာဘာကြောင့်အမှုဖွင့်လျှောက်ထားသလဲဆိုတဲ့အကြောင်းရင်းကတရားရုံးရဲ့အလုပ်မဟုတ်ပါဘူးတခြားအကြောင်းအရာတွေရှိပါတယ်ဇနီးယားကနိုင်ငံနိုင်ငံဖြစ်ရလားအလို့ရှင်းပါတယ်နိုင်ငံတစ်ခုပါနောက်ပို့ပြီးရေးကြည့်တာကဂမ်ဘီယာနဲ့မြန်မာကြားမှာအငြင်းပေါ်မှုရှိပါတယ်ဂမ်ဘီယာအနေနဲ့မြန်မာကို ICJ မှာမှုခွင့်တိုင်ကြားတာမျိုးမလုပ်ခဲ့နိုင်ငံခြားအငြင်းပေါ်မှုရှိခဲ့တယ်ဆိုတဲ့အချက်တွေရှိခဲ့တာပါဒီချက်ကိုလည်းမြန်မာဘက်ကကြားနာပွဲမှာစူးစမ်းပြီးတုံ့ပြန်ဖြေပါခဲ့ပါတယ် ICJ ပြားရုံးမတိုင်ခင်လူမျိုးတို့တပ်ဖြတ်မှုဒါစီအပြစ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်လို့ဂမ်ဘီယာနဲ့မြန်မာကြားအငြင်းပေါ်မှုမရှိခဲ့ဘူးလို့ပြောပါတယ်ဒီခုကခြေပါကြတာလည်းအောင်မြင်ဖြစ်အောင်မရှိဘူးဆိုတာသိကြပါတယ်
Right. So another main
channel ပေါ်မှာအဓိကအပြန်လည်ခြေပရှောင်လဲခဲ့တဲ့တစ်ချက်ကကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင် FFM ရဲ့အစီရင်ခံစာတွေပဲဖြစ်ပါတယ်။ ICJ တရားရုံးကိုအမှုဖွင့်တိုင်ကြားခဲ့တဲ့ဂမ်ဘီယာကဒီအစီရင်ခံစာမှာပါတဲ့အချက်တွေကိုအဓိကထားခဲ့တာဖြစ်ပါတယ်။ဒါ့ပြင်မြန်မာဘက်ကဥပဒေအကျိုးဆောင်ပါမောက္ခဝီလျံရှက်ဘတ်စ်ကတော့FFM အစီရင်ခံစာရင်းနဲ့ပတ်သက်လို့ဘလောက်ယုံကြည်စိတ်ချရမှုရှိလဲဆိုတာကိုမေးခွန်းထုတ်သွားပါတယ်။ဒီ FFM အစီရင်ခံစာရင်းရဲ့အားသာချက်အားနည်းချက်တွေကဒီအမှုပေါ်မှာဘလို့တက်ရောက်မှုရှိနေလဲဆိုတာကို Mr. Becker ဘလို့မြင်လဲရှင
်။ Well, there are lots of complicated issues relating to this. I'm glad you're asking about this because this is something that I study.
ဒီကနေ့ပတ်သက်ရင်ရှုပ်ထွေးတဲ့ကိစ္စတွေများကြီးရှိနေပါတယ်။ကုလသမဂ္ဂအချက်လက်ချာဖွေမစ်ရှင် FFM ရဲ့အစီအစဉ်လာရင်းနဲ့ပတ်သက်လို့ဒီကျွန်တော်ကိုယ်တိုင်လေ့လာနေခြင်းလည်းဖြစ်ပါတယ်။ရာဇဝတ်စီမံဆောင်ရွက်ချက်များဆိုရက်ချောင်းလက်ချက်အမှုအတွက် ICJ တရားရုံးဘက်မှရွေးချယ်ကြရမများဆဆမလိုပါဘူး။ ICJ တရားရုံးရှေ့မှောက်ရောက်နေဖြစ်တဲ့ဥပမာကုလသမဂ္ဂလူ့ခွင့်ကောင်စီကဖွဲ့ထားတဲ့ FFM မစ်ရှင်ရဲ့အစီအစဉ်လာရင်းနဲ့တခြားကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့အစီအစဉ်လာရင်းအပေါ်မှာပဲအားထားမှာဖြစ်ပါတယ်။အခုတရားရုံးကကြားနာတဲ့ဂျာဖြတ်စီမံဆောင်ရွက်ချက်များကိစ္စအတွက်ပြင်ပြဖို့လိုတဲ့အထောက်အထားအချက်လက်တွေဟာလူမျိုးတို့တပ်ဖြတ်မှုစာချုပ်ကိုချိုးဖောက်တယ်ဆိုရက်စွဲချက်နောက်ဆုံးအဆင့်နဲ့နိုင်ရှင်ရင်လုံလောက်မှုရှိနေပါတယ်။ဒါပေမဲ့ပါမောက္ခရှက်ဘတ်အဓိကတင်ပြတဲ့အချက်ကကျွန်တော်နားလည်ရသလောက်ဆိုရင် FFM မစ်ရှင်ကဥပဒေပိုင်ဆိုင်ရာအကျဲဖြတ်ချက်တွေကိုသူ့ဘက်ကသဘောမတူဘူးဆိုတာပဲဖြစ်ပါတယ်။မစ်ရှင်ကသုံးသပ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုကိုရည်ရွယ်ကျူးလွန်ခဲ့တဲ့ဆိုရယ်ဥပဒေပိုင်ဆိုင်ရာအချက်နဲ့ပတ်သက်ရင်ဟုံးမုံဆိုတာကိုဥပဒေမူလအနေနဲ့အတိအကျသက်သေပြဖို့ကြိုးစားမှာဖြစ်ပါတယ်။ဒီချက်ကိုပါမောက္ခရှက်ကဒီကနေ့မှအဓိကခုခံခြေပါခဲ့တာဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့အဲ့ဒီမှာအဖြေရှိနေတာကအစင်ခန်းသားပါအချက်လက်တွေဟာဥပဒေမူလအနေနဲ့အတိအကျဖြစ်ရမယ်ဆိုတဲ့အချက်ကို ICJ တရားရုံးကထည့်သွင်းစဉ်းစားဖို့လုံးဝမလိုအပ်ဘူးဆိုတာပါ။ဒါကြောင့်ကျွန်တော်မြန်မာက FFM mission အစီအစဉ်စာမှာဖော်ပြထားတဲ့ဥပဒေပိုင်ဆိုင်ရာတင်ပြချက်တွေကိုအာရုံစိုက်ဖို့ဖြစ်ပါတယ်။ထောက်ထားရအများကြီးစုဆောင်ခဲ့တဲ့ FFM အစီအစဉ်စာဟာအလွန်အသုံးဝင်နိုင်ပါတယ်။အဓိကအချက်က ICJ တရားရုံးအနေနဲ့အစီအစဉ်စာပါအချက်တွေကိုသူ့ဘာသူဥပဒေပိုင်ဆိုင်ရာမေးခွန်းထုတ်ပြီးကြည့်မှာဖြစ်ပါတယ်။ဒါကြောင့်ဒီဘုတ်ကိုဆက်ပြီးအစိုးအကောင်ခွဲခြားကြည့်မယ်ဆိုရင်အခက်အခဲတချို့ရှိနေတာကဒဏ္ဍာရီကအဓိကလက်ဆုပ်လက်ကမ်းပြုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ရဲ့အစဉ်ခန်းလာပေါ်မှာတရားရုံးကဘယ်အချိန်ထိဒါမှမဟုတ်ဘလောက်တိုင်းတာထိအာခိုးပြုကျင်တယ်လဲဆိုတာဖြစ်ပါတယ်။ဉာဏ်ဉာဏ်သက်သေကိုယ်တိုင်ကြုံတွေ့ခံစားရသူတွေနဲ့တွေ့ဆုံမြင်မြန်ထားတဲ့ဒီပေါ်မှာမူတည်ထားတဲ့အချက်လက်အကြောင်းများကိုကြည့်ရမယ်တရားရုံးအတွက်တကယ်စိန်ခေါ်မှုအခက်အခဲတချို့ရှိနေပါတယ်။ဒါကြောင့် ICJ တရားရုံးအတွက်ဒါမှမဟုတ်နှစ်ဖက်လုံးအတွက်အကျိုးပြုနိုင်ဖို့ကျွန်တော်အကြံပြုချင်တာက FFM mission စင်ခန်းသားတွေပေါ်မှာအဓိကခြေပြုထားတဲ့ဒီလိုအမှုမျိုးမှာဒီစင်ခန်းသားတွေကိုပြုစုတဲ့အထက်ပါဝင်နေတဲ့ပုဂ္ဂိုလ်တဦးချင်းတွေကိုတရားရုံးရှေ့မှာခေါ်ယူပြီးတော့သူတို့စင်ခန်းသားပြုစုတဲ့နီးနာကိုစစ်ဆေးပြန်ပါတယ်။ FFM mission တွေနဲ့မြန်မာနိုင်ငံနဲ့တွားပြီးစုံလမ်းလို့မရနိုင်တဲ့အတွက်မရှင်ဥက္ကရာပဲဖြစ်ဖြစ်စင်ခန်းသားကိုဝိုင်းပြီးပြုစုခဲ့တဲ့ခြားသူတွေကိုပဲဖြစ်ဖြစ်တရားရုံးခေါ်ပြီးတရားသူကြီးတွေရောနှစ်ဖက်လုံးရဲ့ရှေ့နေတွေကပါမေးမြန်းခြင်းအဖြစ်ရှေ့ဆက်အမှုအတွက်အကျိုးဖြစ်ဆုံးစီမယ်လို့ကျွန်တော်မြင်ပါတယ်။